ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းဒေသမှာမြန်မာနိုင်ငံရခိုင်ဘက်ကနေထွက်ပြေးလာတယ်လို့ပြောတဲ့ Rohingya Muslim ဥယျာဉ်ဘယ်လောက်ရှိတယ်ဆိုတာကိုသိရအောင်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသံကောင်းစင်းစပြီးကောက်ယူနေပါပြီ။ကောက်ဆက်စစားဒေသမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်သူဘယ်လောက်ရှိတယ်ဆိုတာကိုသိရအောင်ကောက်ယူနေတာဖြစ်ပြီးဒါဟာလူသူမနေတဲ့ကျွန်းကိုရွှေ့ပြောင်းပေးဖို့လှုပ်ဆောင်မှုရဲ့အစိတ်ပိုင်းတစ်ခုလို့ဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်။အစပိုင်းမှာတော့ဒုက္ခသည်စခန်းတွေထဲမှာရောအပြင်မှာပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားမိသားစုဝင်အစီအံကိုပထမဆုံးကောက်ယူမှာဖြစ်ပြီးနောက်ပိုင်းမှာတော့အလုံးစုစုပေါင်းဘယ်နှယောက်ရှိတယ်ဆိုတာကိုသိရဖို့စီရင်ကောက်မယ်လို့ဘင်္ဂလားဒေ့ရှ်သံကောင်းစင်းဌာနအရာရှိဝီဟီဒါရာဂမန်က AFP သတင်းဌာနကိုပြောပါတယ်။ရိုင်ဂျာတွေကိုဘင်္ဂလားပင်လယ်အော်ရက်ကတန်ကာချက်တွန်းကိုပို့ပေးမယ်။ဘင်္ဂလားဒေ့ရှ်အစိုးရအစီအစဉ်တွေအတွက်အခုလိုသံကောင်းစင်းကောက်တာလို့လည်းပြောပါတယ်။အခုလိုကောက်ယူမှုကအနည်းဆုံး3လလောက်ကြာနိုင်ပြီးဒါဟာအစိုးရကသူတို့ကိုရွှေ့ပြောင်းပေးရမှာအကျိုးရှိစေဖို့ရည်ရွယ်တယ်လို့လည်းကောက်ဆက်ဘဇားစီမံခန့်ခွဲမှုအလီဟိုဆင်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရိုင်ဂျာ4သိန်းလောက်နေမယ်လို့အစိုးရကခန့်မှန်းထားတယ်လို့အဲ့ဒီချက်က9000 3000လောက်ဟာမနေ့ကအောက်တိုဘာအရေးခင်းနောက်ပိုင်းထွက်ပြေးလာကြသူတွေဖြစ်နိုင်တယ်လို့ပြောပါတယ်။အခုလိုရွှေ့ပြောင်းနေရချက်သားပေးမယ်ကျွန်းဟာရေကြီးတဲ့အန္တရာယ်ကျရောက်လို့ရှိတဲ့နေရာဖြစ်ပြီးရေကြီးခြင်းတကြုံလုံးရေမြုပ်နေတတ်တာမို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒီရွှေ့ပြောင်းအစီအစဉ်ကိုလူခွင့်အဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။